စင်ကာပူနိုင်ငံမှာ၄ရက်ကြာခီးစဉ်တစ်ခုနဲ့ရောက်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ပြည်သူ့လွှတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ဟာစင်ကာပူနိုင်ငံစီရောက်တဲ့နေ့မှာပဲစင်ကာပူဒုတိယနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံခဲ့ပါတယ်။ပထမဦးဆုံးအကြိမ်သွားရောက်တဲ့အခုခီးစဉ်အတွင်းလက်ရှိဝန်ကြီးချုပ်အပါအဝင်ထိပ်တန်းခေါင်းဆောင်တွေလွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံမှုရှိသလိုစင်ကာပူနိုင်ငံရောက်မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံမှုရှိပါတယ်။ဒေါက်အောင်ဆန်းစုကြည်ရောက်လာတဲ့အတွက်စင်ကာပူရောက်မြန်မာနိုင်ငံသားတွေဘလို့မျှော်လင့်ချက်တွေရှိနေတယ်လဲဆိုတာကိုတော့ဆက်သွယ်မေးမြန်းထားတဲ့မနနာချန်ကတင်ပြပေးပါမယ်ရှင်
။ဟုတ်ပါတယ်။ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်ဟာစင်ကာပူနိုင်ငံသားရေးဝန်ကြီးဌာနနဲ့အောက်လွှတ်တော်ကော်မတီဥက္ကဋ္ဌခေရှမုဂန်တို့ရဲ့ဖိတ်ကြားမှုနဲ့စက်တင်ဘာလ20ရက်နေ့မနက်ပိုင်းမှာစင်ကာပူနိုင်ငံကိုရောက်ရှိသွားပြီးဖြစ်ပါတယ်။နေအကျဲချုပ်လွတ်မြောက်လာပြီးကလေးကပထမဦးဆုံးအကြိမ်သွားရောက်တဲ့ဒီစင်ကာပူနိုင်ငံခီးစဉ်အစားဖြစ်တဲ့တောက်ကြနေမှာပဲဒေါအောင်ဆန်းစုကြည်ဟာစင်ကာပူဒုနိုင်ငံသားရေးဝန်ကြီး Grace Phu နဲ့တွေ့ဆုံခဲ့တာပါဒီတွေ့ဆုံမှုအတွင်ဝန်ကြီး Phu ကစင်ကာပူနဲ့မြန်မာနိုင်ငံကြားကာလကြာရှည်တည်ရှိနေတဲ့ချစ်ကြည်ရင်းနှီးမှုကိုဆက်လက်ထိန်းသိမ်းသွားမှာဖြစ်တဲ့အကြောင်းနဲ့မြန်မာနိုင်ငံရဲ့စီးပွားရေးလူမှုရေးဖွံ့ဖြိုးတိုးတက်မှုတွေအတွက်ဆက်လက်အားပေးသွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့ပြီးတော့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်လည်းအပြန်အလှန်အမြင့်ချင်းဖလှယ်ခဲ့ကြသလိုဒေါအောင်ဆန်းစုကြည်ဘက်ကလည်းလွှတ်တော်ကိုယ်စားလှယ်တဦးအနေနဲ့သူဆောင်ရွက်နေရတဲ့အတွေ့အကြုံတွေပြီးတော့လက်ရှိမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အရေးကြီးတဲ့ကာလမှာမြန်မာပြည်သူတွေရင်ဆိုင်ကြုံတွေ့နေရတဲ့စိန်ခေါ်ချက်တွေကိုလည်းပြောဆိုခဲ့တယ်လို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါ့အပြင်ဒေါအောင်ဆန်းစုကြည်ဟာစင်ကာပူစီးပွားရေးဖွံ့ဖြိုးတိုးတက်မှုဘုတ်အဖွဲ့နဲ့လည်းတွေ့ဆုံခဲ့ပြီးဒီအဖွဲ့ကနေပြည်ပကရင်းနှီးမြှုပ်နှံမှုတွေစင်ကာပူနိုင်ငံကိုဝင်ရောက်လာအောင်ဆွဲဆောင်ဖို့ဖန်တီးခဲ့ရတာတွေကိုရှင်းလင်းတင်ပြခဲ့ပါတယ်။ညနေပိုင်းမှာတော့စင်ကာပူဝန်ကြီးချုပ်လီရှွန်လွန်းတက်ရောက်မိန့်ခွန်းပြောကြားမယ်။စင်ကာပူထိပ်သီးညီလာခံညစာစားပွဲကိုဒေါအောင်ဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်။အခုလိုပထမဦးဆုံးအချိန်စင်ကာပူကိုရောက်လာတဲ့ဒေါအောင်ဆန်းစုကြည်ကိုတင်းကျပ်တဲ့စင်ကာပူနိုင်ငံရဲ့စီမင်းစည်းကမ်းတွေအောက်မှာစင်ကာပူရောက်မြန်မာတွေကြိုဆိုခဲ့ကြတာနဲ့ပတ်သက်ပြီးတော့
မြင်ငွေကတော်တော်များများပြောင်းနေရတယ်။အနည်းဆုံး150တော်တော်ရှိလိမ့်မယ်ထင်တယ်။တော်တော်များများကျွန်တော်ရဲ့ဟိုအမေလိုတော်တဲ့သူပြဆိုရင်လည်းသူလည်း69 90ရှိလာကြည့်ကြတယ်။ကလေးလေးတွေကစားတော့ဆုံးစီပုံလေးရှိရအောင်ကျွန်တော်စားရဆိုင်နေအကြီးမဟုတ်ပါဘူးသေးသေးပါပဲ။ဒါတော့စင်ဘူးရဲ့ဥပဒေကဒါအတင်းကြတော့သေးသေးလောက်ပါပဲ။ We left အမေစုတော့ We left DSS ကဘာတော့ဆန်းစုကြည့်အဲ့လိုပါပဲ။ဒီမှန်တကားလေးချပြီးလက်ပြသွားတာရှိပါတယ်။ကျွန်တော်တို့ကဟိုအဲ့လိုလေးကြိုးအိုင်ကိုဂျင်းနဲ့နေကြတာ။
ဒေါအောင်ဆန်းစုကြည်ကိုကြိုဆိုခဲ့သူတွေတဲကတဦးဖြစ်တဲ့ကိုဆိုင်တီဟာပြောခဲ့တာပါဒေါအောင်ဆန်းစုကြည်ကသူ့ရဲ့ခီးစဉ်ဒုတိယမြောက်နေ့ဖြစ်တဲ့စက်တင်ဘာလ21ရက်နေ့ကျရင်တော့စင်ကာပူထိပ်သီးညီလာခံကြီးမှာမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းမှုနဲ့ပတ်သက်လို့မိန့်ခွန်းပြောကြားမှာဖြစ်ပါတယ်စင်ကာပူရောက်မြန်မာနိုင်ငံသားတွေကတော့မြန်မာနိုင်ငံရဲ့အရေးပါတဲ့လူထုခေါင်းဆောင်တဦးအနေနဲ့အခုလိုစင်ကာပူကိုလာရောက်ခဲ့တဲ့အတွက်စင်ကာပူရောက်မြန်မာနိုင်ငံသားတွေနေထိုင်လုပ်ကိုင်ရတဲ့အခြေအနေပေါ်အကျိုးသက်ရောက်နိုင်တယ်လို့အကောင်းမြင်မျှော်လင့်နေကြတာပါတနင်္ဂနွေနေ့မှာတော့စင်ကာပူရောက်မြန်မာနိုင်ငံသားတွေနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံမှာဖြစ်ပြီးတော့ဒီတွေ့ဆုံပွဲအတွက်လူဦးရေ 9,000 ဆက်နဲ့ခန့်မှန်းမှာကျင်းပဖို့ပြင်ဆင်ထားတယ်လို့ဆိုပါတယ်ဒီတွေ့ဆုံပွဲကိုတက်ရောက်လူသူတွေအနေနဲ့လည်းလက်မှတ်ဝယ်ယူရမှာဖြစ်ပြီးဒီလက်မှတ်တွေကိုစင်ကာပူနဲ့မြန်မာကလပ်တို့ကစီစဉ်ရောင်းချနေတာဖြစ်တယ်လို့တွေ့ဆုံပွဲကိုတက်ရောက်မဲ့ကိုဆိုင်တီဟာကဆက်ပြောပြပါတယ်
ကျွန်တော်တို့အစိုးရရဲ့လက်မှတ်ဝယ်ပေးဆိုစင်ကာပူဒေါ်လာ30ပါဆန်ဒူစာမှာလုတ်ပါလိမ့်မယ်ညောင်းနေကြတဲ့ကတော့အများကြီးပါပဲ။ဒါပေမဲ့ခုလိုတဲ့ဟိုကျွန်တော်တို့ညော်လင့်တာကတော့ကျွန်တော်တို့ဘဝတွေကိုခုဒီမှာဟိုနိုင်ငံခြားမှာထွက်လွန်လာတဲ့ကျွန်တော်တို့ဘဝတွေကိုဟိုပြန်ပြီးအခြေချဖို့တော့ဆန်းစုကြောက်ပဲကုညီနိုင်လိမ့်မယ်လို့ပဲ။အဲ့လိုပဲညော်လင့်မှာ။သူထိုင်းမှာသွားတော့လည်းနည်းနည်းပြောင်းလဲတာခုလည်းကျွန်တော်တို့ဘဝတွေတော်တော်များများဒီမှာရှိတဲ့လူတွေတော်တော်များများပြောင်းလဲသွားလိမ့်မယ်ဖြစ်မှာ။ဒါကြောင့်လဲဆိုတော့သူမလာခင်ကစင်ဘူးကရှိတဲ့လူတွေကဒီနော်ဆက်ဆံတဲ့ခုဆက်ဆံတဲ့တော်တော်ကိုကွာခြားလာပါတယ်။
ဒါအပြင်တော့ဆန်းစုကြည်ဟာအဲ့ဒီတနင်္ဂနွေနေ့မှာပဲစင်ကာပူစီမံခန့်ခွဲရေးတက္ကသိုလ်မှာခေါင်းဆောင်မှုရဲ့စိတ်အမြင်အတွေးဆိုတဲ့ခေါင်းစဉ်နဲ့မိန့်ခွန်းပြောဖို့ရှိပါတယ်။ဒေါ်ဆန်းစုကြည်ကသူ့ရဲ့စင်ကာပူနိုင်ငံခရီးစဉ်နောက်ဆုံးနေ့ဖြစ်တဲ့တနင်္လာနေ့မှာတော့စင်ကာပူလွှတ်တော်ကိုသွားရောက်လဲပတ်ပြီးလွှတ်တော်ဥက္ကဋ္ဌဟာလီမာယာကော့နဲ့တွေ့ဆုံဖို့ရှိတယ်လို့စင်ကာပူသမ္မတဒေါက်တာတိုနီတန်ခိုင်ယမ်ပြီးတော့စင်ကာပူဝန်ကြီးချုပ်လီရှောင်လွန်းတို့အပါအဝင်စင်ကာပူရဲ့ဂုံဒူးဆောင်ဝါယင်ဝန်ကြီးဂိုချောက်တောင်တို့နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။အဲ့ဒီနောက်အင်္ဂါနေ့စက်တင်ဘာလ24ရက်နေ့ကျရင်တော့ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့၄ရက်ကြာစင်ကာပူနိုင်ငံခီးစဉ်ကိုအဆုံးသတ်ပြီးတော့မြန်မာနိုင်ငံကိုပြန်လည်ထွက်ခွာမှာလည်းဖြစ်ပါတယ်။ဒီစင်ကာပူခီးစဉ်မတိုင်ခင်မှာတော့ဒေါအောင်ဆန်းစုကြည်ဟာပိုလန်ဟန်ဂေရီနဲ့ချက်သမရနိုင်ငံတွေကိုတွားရောက်ခဲ့တာဖြစ်ပါလေရှင်။